စကိုင်းတိုင်းခေဦးမြို့နယ်ထဲမှာမနေ့ကပုံထုနေစစ်တပ်ရဲ့အနေမြင့်ရှင်းလင်းမှုတွေအတွင်းကျေးရွာအများအပြားကဒေသခံတွေထွက်ပြေးတိမ်းရှောင်နေရပြီးတော့ကလင်းငယ်သူအပါဝင်ထိခိုက်ဒဏ်ရာသူတချို့လည်းရှိနေပါတယ်ကနီမြို့နယ်မှာလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတော့စစ်ရေးတင်းမာနေတာပါခင်ဦးနဲ့ကနီမြို့နယ်တွေကနောက်ဆုံးအခြေအနေတွေကိုတော့ကုရဲမုံကတင်ပြထားပါတယ
်စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာစစ်တပ်ကနေမြေရှင်းလင်းရေးလုပ်နေတာကြောင့်ကျေးရွာ900လောက်ကဒေသခံအများအပြားတိမ်းရှောင်နေကြရတာဖြစ်ပါတယ်အဂုလ9ရက်မနက်ပိုင်းမှာပဲစစ်ကောင်စီတပ်ဖွဲ့တွေမယန်းအင်းကျေးရွာကိုပစ်ခတ်ဝင်ရောက်လာတဲ့အတွက်အသက်10နှစ်အရွယ်ကလေးအပါအဝင်အရက်သား4ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒေသခံတွေတိမ်းရှောင်နေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်ကုညီနေသူတူက VOA ကိုအခုလိုပြောပါတယ
်။မင်းကလူတော်ပဲဆက်မှာဆိုရင်အဲ့ရှိဘူးကိုဗင်ရဲ့ဖို့ကုန်းရဲ့အဲ့ကိုဗင်လေ့ကျင့်ရေးတဲ့ရဲ့နောက်ကြတော့ဖို့ကုန်းကပြူရကပြူရရဲ့အလုံးပေါင်းအများ60လောက်ပါမယ်။သူကနေပြီးတော့မနေ့အစောကြီးကျွန်တော်တို့ကြာတန်းကိုဝင်နေပေါ့နော်။အလုံးပေါင်း9ရွာပေါ့။เออลูยีก็เราอารมณ์มา5,000ตัวมาป่ะเนาะเลยเหรอน้องอาริยอสายเนี่ยยอถูตาจียอทุนเล็ดยอชื่อจริงยอชื่อจ่ายาล่ะป่ะดิมันเล่นแต่คาจะรออินเดปูดาบักกันนี่อินเดยอเนี่ยฝ่ายหมูตัดละเลยป่ะเนาะอินตัดละแต่คาจะรอดูเล่นแต่จีนยันถูอ่ะป่ะเนาะยันถูแล้วเราเมียนยอแล้วจาบีเมียนยอแล้วก็ต้องจาบีเมียนยอก็อัตเสนี่ยอกะลีๆปาวนป่ะเนาะอารมณ์บ้าง4อูที่ไล่ทันยายาจ่าเลยป่ะเนาะ
ခင်ဦးမြို့နယ်တဲကိုရွှေဘိုမြို့ကစစ်တပ်အပြင်ရေဦးမြို့မှာတပ်ဆွဲထားတဲ့စစ်တပ်ကပါစစ်ကြောင်းနှစ်ကြောင်းတပြိုင်တည်းဝင်ရောက်ပြီးနေမြေရှင်းလင်းရေးလုပ်နေတာလို့ဒေသခံတွေကပြောပါတယ်။အခုလိုနေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရပြီးအကူအညီတွေလိုအပ်နေရလဲဖြစ်ပါတယ်။ဒါကခင်ဦးမြို့နယ်တဲကအခြေအနေပါ။စကိုင်းတိုင်းထဲမှာပဲကဏီမြို့နယ်မှာဆိုရင်လဲစစ်တပ်ဟာစစ်သင်္ဘောတွေအပါအဝင်ကုန်တင်သင်္ဘော73စီးနဲ့ချင်းသွင်းမြစ်ကနေဆန်တက်လာတာဖြစ်ပါတယ်။စစ်သည်မော်ရီစံတက်လာခြင်းကဏီမြို့နယ်တဲကိုရောက်ရှိချိန်မှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားပြီးစစ်ရေးတင်းမာနေရလဲဖြစ်ပါတယ်။တိုက်ပွဲနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ဆော်ကြီးယနေ့၃နိုင်လောက်ကဆန်းလာတာဟာစစ်သူနားလေးမှာအိပ်တယ်။အဲစစ်သူဝဲနေပြီးတော့မနေ့ကမနေ့ခဲနေပေါ့နော်ဆန်းတက်လာတာကအိုင်နောင်နားလေးမှာအိုင်နောင်ရွှေစည်းနားမှာအိပ်တယ်ဗျာ။ကိုဒီလေကတော့ကနေရောက်ရှိနေပေါ့ကနေလိုပြီးမှတက်ထားတယ်ပေါ့ဒီနေ့တော့လည်းနော်ခုရောက်ရှိနေလို့မဟုတ်ပြဟုတ်
တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတဲ့အထိဖြစ်ပွားခဲ့ပြီးမြေကမ်းနယ်ဘေးမှာရှိတဲ့ဒေသခံတွေဟာတင်မောတွေနဲ့လွတ်ရာကိုတင်းရှောင်နေကြရပါတယ်စစ်တပ်ဟာလက်နက်ရိခါတွေပို့ဆောင်မှုအတွက်ချင်းသွင်းတဲ့အေယာဝတီမြစ်တွေကိုတုံးဆွဲနေတာဖြစ်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆူတလို့တိုက်ပွဲတွေဖြစ်နေတာလည်းဖြစ်ပါတယ်ခင်ဗျာ